မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ဆက်အနီးအေးအေးရခိုင်လက်နက်ကိုင်တပ်နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ရိုဟင်ဂျာတို့နေရပြင်အစီအစဉ်တွေအခက်တွေ့နေတဲ့အခြေအနေဖြစ်နေသလိုအခုလိုစီးရီးတင်းမာနေတဲ့ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေရဲ့လုံခြုံရေးကလည်းစိုးရိမ်စရာအလွန်ကောင်းတဲ့အနေအထားဖြစ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ရိုဟင်ဂျာတွေရေဟာဝန်ထုတ်ဝန်ပိုဖြစ်လာတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကလည်းပြောဆိုနေချင်းရိုဟင်ဂျာတို့နေရာပြင်ရေးလုံခြုံရေးအနာဂတ်မျှော်လင့်ချက်စိုးရိမ်ချက်တွေဘယ်လိုရှိပါသလဲ VOA မြန်မာပိုင်းကမဆုမွန်ဆက်သွယ်မေးမြန်းထားပါတယ
်ဒီသတင်းပတ်ထဲမှာပဲရခိုင်လက်နက်ကိုင်တပ်အေကနေဘင်္ဂလားဒေ့ရှ်နယ်စပ်ချန်စီယိုနီးမှာရှိတဲ့စစ်ကောင်စီနေသားစောင့်တက်စခန်းတစ်ခုကိုသိမ်းပိုက်ခဲ့ပြီးတော့အဲ့ဒီတိုက်ပွဲထဲမှာတော့စစ်ကောင်စီဘက်ကနေသားစောင့်တက်သား19ဦးသေဆုံးပြီးတဦးဖမ်းဆီးခဲ့တယ်လို့ရခိုင်လက်နက်ကိုင်ဖွဲ့အေဘက်ကပြောပါတယ်ဒီလိုရခိုင်အေကနေပြီးတော့သိမ်းပိုက်ထားတဲ့စခန်းကိုပြန်ပြီးတော့ရယူနိုင်မှုစစ်ကောင်စီဘက်ကလေကြောင်းအပါအဝင်စစ်ရအလုံးရင်းနဲ့အကြီးအကျယ်ပြန်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကိုလက်နက်ကြီးကြီးတွေကျရောက်ခဲ့တဲ့အထိအတော်လေးစစ်ရေးကပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေအတွင်းမှာမြန်မာစစ်တပ်ဘက်ကတိုက်ခိုက်ရေးလေယာဉ်တွေဝေဟင်ပိုင်နက်ကိုကျူးကျော်တဲ့ဆိုပြီးမြန်မာစစ်ကောင်စီတပ်အမတ်ကြီးကိုခေါ်ယူကန့်ကွက်ခဲ့ပါတယ်လုံခြုံရေးတွေကိုဘင်္ဂလားဒေ့ရှ်ဘက်ကတိုးမြင့်ချထားပါတယ်ဒီလိုတင်းမာနေတဲ့စစ်ရေးအခြေအနေကဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရောရခိုင်ပြည်နယ်တဲကရိုဟင်ဂျာတွေအတွက်ပါလုံခြုံရေးကအထူးစိုးရိမ်စရာအနေအထားဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်လက်ရှိဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကလုံခြုံရေးအခြေအနေကိုတော့ Cost Bazaar ခရိုင်ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကသူတိထားသမျှပြောပြပါတယ်
ဒီနယ်စပ်မှာသူတို့ဝီလာကြောင်ဘက်မှာလေနာဖက်ကာရဲ့အဆောင်အုံနဲ့ပြောမယ်ဆိုလို့ဆိုရင်နယ်နေတင်းနီလို့ခေါ်တာလေအခုနယ်ချဆောင်ရဲ့တပွဲလဲနယ်နေတင်းနီပဲသူတို့ရဲ့တိုက်ပွဲပေါ်ပေါ့နော်ရှိရဟင်းရင်အဆောင်ပြူလာတော့ဘာလို့ဒီကနေ့အမ်းမီရတယ်ဘင်္ဂလားဒေ့ရှ်ဘက်မှာလဲသူတို့ဘင်္ဂလားဒေ့ရှ်နယ်ချဆောင်တဲ့ပေါ့နော်သူတို့လူစနေတဲ့ကြသူတို့ဘက်ကလည်းတူးချေပြီးတော့တားလာရှိတယ်စနေတဲ့တွေပြီးတော့လက်နေကြီးတင်တွေကြားရတယ်ဘင်္ဂလားဒေ့ရှ်အစိုးရပြက်ကတော့ကျွန်တော်တို့ဘေကင်းလုံချုံကဂုံတက်ကရှိရှိသူတို့နေရောအမင်းစုဖို့ကတော့တဲ့သူတို့ကအစားတပေးကနေဒါရှူတိုင်းနေတာရှိပါတယ
်အခုလိုမျိုးရခိုင်ပြည်နယ်ရင်းကအေးအေးရခိုင်လက်နက်ကင်တက်နေစစ်ကောင်စီတက်တို့ကြာစီးရဲတင်းမာမှုတွေဖြစ်လာလို့ရခိုင်ပြည်နယ်ရင်းမှာပိတ်ပင်ကန့်သတ်မှုတွေကြာမှာတတိထားပြီးတော့နေထိုင်နေကြရတဲ့ပြည်ရင်းကရိုဟင်ဂျာတွေရဲ့လုံခြုံရေးနဲ့နေစဉ်လှုပ်ရှားသွားလာနေရတဲ့အခြေအနေကိုလည်းဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာတွေကစိုးရိမ်ပါတယ်လို့ကိုအောင်မြင်ကပြောပါတယ
်။အခုလက်ရှိအနေသမာဆိုရင်ဒီမှာရခိုင်ပြည်နယ်မှာရှိတဲ့တို့ထင်ခဲ့တဲ့ရိုဟင်ဂျာတွေရဲ့ channel ကိုပြောမယ်ဆိုလို့ဆိုရင်လုံးဝမငြိမ်ဘူး။သူတို့ကညာရဲ့ခံရတယ်။သူတို့ကဘလို့နေနေမှာဘာမှအဆင်သွေးလည်းမရဘူး။နောက်တစ်ချက်ကရခိုင်ပြည်နယ်ကနေတို့ရိုဟင်ဂျာဆိုရင်ဘယ်ကောင်မှသွားလည်းမရဘူး
။အဲ့တော့အခုနေမြေမှာလဲဟုတ်အခုနေမြေမှာတိုက်ပွဲတွေတအားပြင်းထန်နေတော့သူတို့ရဲ့လုံခြုံရေးအတွက်ရောဒီဘက်မှာရှိတဲ့ရိုဟင်ဂျာတွေဘက်ကဘယ်လိုစိုးရိမ်မှုရှိလဲ
စိုးရိမ်မှုသူတို့ရှိတယ်မြန်မာနိုင်ငံဘက်မှာရှိတဲ့ရိုဟင်ဂျာတွေလည်းစိုးရိမ်သူတို့လည်းစိုးရိမ်နေတယ်ခြံတော်လည်းစိုးရိမ်နေတယ်သူတို့အတွက်ဆိုရင်ဒါကတော့ဒီကနိုင်ငံတကာကရှိနေဆိုလို့ဆိုရင်လည်းလောက်ကဲမှာပြီးတော့အေးအမင်းနဲ့လည်းသူတို့မိငါမှုမရှိအောင်အေးမှာလည်းတာဝန်ခံရမယ်ပြီးတော့စစ်တပ်မှာလည်းတာဝန်ခံရမယ်အခုလက်ရှိရှိနေတဲ့ရိုဟင်ဂျာတွေကိုလုံခြုံမှုရှိအောင်နှပ်ပစ်လို့မတာဝန်ရှိတယ်လို့ကျွန်တော်ကအဲ့လိုပဲပြောချင်းတယ
်အခုလိုမျိုးမြန်မာနဲ့ဘင်္ဂလားနှစ်နိုင်ငံနယ်စပ်တစ်လျှောက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးစီစဉ်မှုတွေပေါ်မှာလည်းနှောက်နှေးစေတယ်လို့အိမ်ပြန်နိုင်ဖို့ကလည်းမရေရာတော့ပါဘူးလို့မောင်းတော်မြောက်ပိုင်းစာတိမောဒုတ်စရာစခန်းအငါက ARSPH အဖွဲ့ဝင်ဦးရောဖိတ်ကပြောပါတယ
်ဘင်္ဂလားဒေ့ရှ်နယ်စပ်မှာတော့တိုက်ပွဲဖြစ်ကြတော့မှန်ပဲဒီနေ့ကကျွန်တော်နယ်စပ်နဲ့ဒီမှာတနေနေတချို့ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့လုံခြုံရေးမှာပဲအဲ့လိုဖြစ်နေကြတယ်။ဒုက္ခစီတွေပြန်ဖို့ကလည်းဆက်တယ်ဒီလိုမျိုးတိုက်ပွဲတွေဖြစ်နေတဲ့ကြားမှာကျွန်တော်တို့ဒုက္ခစီသွားလို့လေလူကြီးရရကျွန်တော်ဆင်းမချနိုင်လို့ဖြစ်နေတယ်
။ဟုတ်ကဲ့ရှင်အခုလက်ရှိဒီနယ်စပ်မှာရှိတဲ့စစ်ရေးအခြေအနေကရောဘယ်လိုမျိုးဆိုးရည်စရာရှိလဲရှင်
။ဆိုးရည်ရပါတယ်ဆိုးရည်ရပါတယ်ကျွန်တော်တို့အမတန်မဆိုးရည်ရတဲ့အခြေအနေမျိုးဖြစ်နေရပါတယ်။စီရရကဦးအေးနဲ့အမတော်နဲ့ဘယ်လိုဒီနေ့ကြားရဲဒီနေ့စတဲ့ချိုးမှာစီမမှုတွေဖြစ်တယ်အငြင်းပဲတည်းသေးသူတို့ကရှိတည်နေကြတယ်ဒီနေ့စတဲ့ချိုးမှာလူရှင်ရဲ့စီမမှုတွေဆက်နေကြတာတော့ရှိရတယ
်အဲ့တော့တကယ်လို့ပြန်ဖို့သွားဖို့စီစဉ်မယ်ဆိုရင်ရောလုံခြုံရေးအာမခံချက်ရှိပါမလား
ပြန်ဖို့ကစီစဉ်ဆောင်ရွက်ပေးမယ်ဆိုရင်ဒီပါတီရှင်းပရိုဆက်မှာကျွန်တော်တို့ဘက်ကဒုက္ခစီတွေကစိတ်ချယုံကြည်နိုင်တော့အစိုးရဆက်ရပေါ်လာမှသာစေနိုင်ရှင်စ ဟုတ်နိုင်တယ်လို့အကြံဉာဏ်ရှိရှိရတယ်။ကျင်နေတဲ့ရူဟန်ဂျာတွေလည်းပဲဒီတိုင်းပဲဆွေးင်မကင်းဖြစ်နေကြတယ်။စိတ်မချနိုင်ဘူးဖြစ်နေပါတယ်
။လွန်ခဲ့တဲ့၅နှစ်ရခိုင်မြောက်ပိုင်းစစ်တပ်ရဲ့နေမီရှင်းလင်းမှုတွေထဲမှာအသက်လူပြီးတော့ပြေးလာခဲ့ရတဲ့တိမ့်ချီတဲ့ရူဟင်ဂျာတွေကိုထိမ့်သိမ်းဆောင်ရှောက်ပေးထားတဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလည်းရူဟင်ဂျာဒုက္ခသည်တွေရဲ့အရေးကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ကြီးမားတဲ့ဝင်ထုတ်ဝင်ပို့တစ်ခုဖြစ်နေတာကြောင့်နိုင်ငံတကာအတိုင်းဝိုင်းကကူညီဖြေရှင်းပေးကြဖို့ကိုလည်းဒီသတင်းပတ်ထဲမှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်နာကANI သတင်းဌာနနဲ့တွေ့ဆုံမေးမြန်းချိန်မှာတိုက်တွန်းထားပါတယ
် For us it is a big burden. India is a vast country. You can accommodate but you don't have much but in our country we 1.1 million Rohingya. So
Rohingya ပြည်နာဟာ Bangladesh အတွက်ကြီးမားတဲ့ဝင်ထွက်ဝင်ပို့တစ်ခုဖြစ်နေပါတယ်။နိုင်ငံကြီးတစ်ခုဖြစ်တဲ့ India ကလက်ခံထားလို့ရပေမဲ့တိတ်များများဆဆမရှိပါဘူး။ဘင်္ဂလားဒေ့ရှ်မှာတော့ရိုဟင်ဂျာတစ်တသမတသန်းကျော်ရှိနေပါတယ်။ဒါကြောင့်ရိုဟင်ဂျာတွေနေရပြန်နိုင်မဲ့အစီအစဉ်တွေလုပ်ကြဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့ရောအိမ်နီးချင်းနိုင်ငံတွေနဲ့ပါတိုင်ပင်ဆွေးနွေးနေရပါတယ်
။အခုလိုမျိုးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကရိုဟင်ဂျာတွေရဲ့အရေးဟာသူတို့အတွက်ဝင်ထုတ်ဝင်ပို့ဖြစ်လာနေတယ်ဆိုတဲ့ပြောဆိုချက်အပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကသူတို့ဟာနေရကိုပဲပြန်ကျင်ကြတာပါ။ကိုအိမ်ကိုပဲပြန်ကြမှာပါလို့ဥရောဖိတ်ကဆိုပါတယ
်။ဝင်ထုတ်ဝင်ပို့တရားလည်းရှိမှတော့တကယ်ပါဒါပေမဲ့သူတို့ကမလွဲ့မချောင်းသာကျွန်တော်ကိုပြရတဲ့နိုင်ငံတကာလည်းသူတို့ကိုတော့ပန့်ကုန်ကိုယ်ပြင်းနေရလို့ဆိုတော့ဒါနိုင်ငံတကာအကွယ်နည်းပဲဘင်္ဂလားဒေ့ရှ်ဆူရကလည်းကျွန်တော်ကို repatriation process ကိုဆောင်ရဖို့အစီအစဉ်ဆောင်ရမယ်လို့လည်းသူတို့ကအဲ့လိုပဲလုံးနေကြတယ်လို့ထင်ပါတယ်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဆူရကလက်ခံပြီးကျွန်တော်ကိုထင်းထင်းပြင်းနေရတယ်ကြားတယ်သူတို့ကချန်နေရဘူးတွေပြီးတော့လူချင်းရဲ့စနစ်တကျတော့သူတို့ဆွေရဖြစ်နေတာတော့သိရှိပါတယ်ကျွန်တော်တို့ပြောချင်တာကအမြန်ပဲခုနေရတာလေကိုပဲသိရှိပါတယ်အဲ့လိုဒေါက်တာတွေတရားလဲဒီကိန်းပဲလူချင်းစစ်ချစွာလေးစားရင်ချင်းမှုနဲ့အာခင်ကြရှိတဲ့အဆွေပေါ်မှာပဲအခုပြီးတော့ကျွန်တော်ဖြစ်ချင်းစစ်ကြရှိတယ်ဆိုပြီးတော့ဒေါက်တာတွေများလဲမျိုးလေးခုနဲ့ဆက်နေကြပါတယ်အော်နိုင်ငံတကာဘက်ကလည်းကျွန်တော်တို့ဝိုင်းဝန်းခုရင်ဆုံးချုပ်ပြီးမှဒီအာမခန့်ချာနဲ့ကျန်းမာရေးအစီအစဉ်ကိုပဲဆောင်ရွက်ဖက်မယ်လို့လည်းကျွန်တော်မျှော်လင့်နေကြပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇား KI နဲ့ကရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာတိမ့်နဲ့ချီတဲ့ဒုက္ခသည်အများစုရဲ့ဆန္ဒသဘောထားကလည်းသူတို့နေရရင်းကိုပဲအမြန်ပြန်လို့ကြတာပါလို့ဘာလူခါလေးစခန်းအမှတ်ကိုကစခန်းအုပ်ချုပ်ရေးမှူးဦးတာဟေးလို့ခေါ်တဲ့ဥမမောင်တင်ကပြောပါတယ
်။ကျွန်တော်ကတော့အုပ်ချုပ်မှုပေါ့ကျွန်တော်ကစခန်းသုံးဆယ်နှစ်ခုရှိတယ်မလားဒုက္ခသည်စခန်
းဟုတ်ကဲ့
အဲဒုက္ခသည်စခန်းသုံးဆယ်နှစ်ခုမှာကျွန်တော်ဖက်လေပြီးတော့မှဒီလေလာရရှိတယ
်ဟုတ်ကဲ့
ကျွန်တော်တို့လူမျိုးကတယောက်မှတရက်ကိုလည်းဒီမှာမဖန်ဆိုင်ပြီးနဲ့ပြင်ချင်ပါတယ်ပြင်ချင်တာကနိုင်ငံသားအကွင့်ရအပြာဝရပြီးမှကျွန်တော်တို့ပြန်มาပါသဘောထားကအားလုံးပြင်ချင်တယ်လုံချိုတွေပဲအပြာဝရရှိတယ်ကိုမူလနေရာကိုပြင်ချင်တယ်ဒါပဲဒီဖြစ်တာပဲလို့ရှိပါတယ်ကျွန်တော်ကဘာမှမလုပ်ဘူ
းရိုဟင်ညာဆိုတဲ့အသုံးနှုန်းကိုတရားဝင်ခေါ်ဖို့သုံးနှုန်းတာမရှိတဲ့မြန်မာနိုင်ငံဘက်ကတော့ရိုဟင်ညာတွေကိုပြန်လဲခေါ်ယူနိုင်မှုအိမ်နီးချင်းဘင်္ဂလားဒေ့ရှ်နဲ့လက်တွဲပြီးတော့စီးစစ်ဆောင်ရွက်မယ်လို့ပြောဆိုထားတဲ့အတွက်ရိုဟင်ညာတို့အိမ်ပြန်ရေးကဒီနှစ်ကုန်လောက်မှာစတင်ကောင်းစတင်နိုင်မယ်ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေဘက်ကတော့ခံမှန်းပြောဆိုထားပါတယ်ဒါပေမဲ့လည်းလက်တလောမှာရခိုင်ပြည်နယ်ထဲမှာအေးအေးရခိုင်လက်နက်ကင်တပ်နဲ့စစ်ကောင်စီတပ်တို့ကြားစီးရဲတင်းမာမှုတွေဖြစ်နေတာကြောင့်ငိုတဲ့ကမှမေးမိန်နေတဲ့ရိုဟင်ညာတို့ရဲ့အိမ်ပြန်ရေးကတိထက်ပိုပြီးတော့မှအလန်းဝေးပြီးခက်ခဲသွားနိုင်ခြေရှိတဲ့အကြောင်းရခိုင်နဲ့ရိုဟင်ညာအရေးလစ်လာသူတွေဘက်ကတုံ့သက်ပြောဆိုနေကြကြောင်းပါရှင်